အီရန်ကသူ့ရဲ့ဩစာကြီးတဲ့ IRGC Islamic တော်လှန်ရေးအစောက်တပ်ဖွဲ့နဲ့အတူတိုက်ခိုက်ရမှာတုံးဖို့အတွက်ကလေးစစ်သားတွေလေ့ကျင့်ပေးနေတယ်။အီရန်ပြည်သူစစ်တွေကိုအထောက်ပံ့ပေးနေတယ်လို့ဆိုရဲစီးပွားရေးဆိုင်ရာကွန်ရက်အဖွဲ့ကိုအင်ကာနေမှာပဲ American ပြည်ထောင်စုကအရေးယူတန်းခတ်လိုက်ပါတယ်။ Basaj Cooperative Foundation လို့ခေါ်တဲ့ကွန်ရက်အဖွဲ့မှာအနည်းဆုံးကုမ္ပဏီ20လောက်ရှိနေပြီးသူတို့ဟာအီရန်ရဲ့ကားလုပ်ငန်းတပ်တူတူဖော်ရေးတပ်တူနဲ့ဗန်လုပ်ငန်းတွေထဲမှာထဲထဲဝင်ဝင်ပါဝင်ပတ်သက်နေပြီးတော့သူတို့ဟာ American Dollar Billion ပေါင်းများစွာကိုထိန်းချုပ်ပြီးပန်းရှင်ဘသူဆိုတာကိုဖုံးကွယ်ထားတယ်လို့ American Bandai ဝန်ကြီး Steve Mnuchin ကပြောပါတယ်ဒီကျပြန့်လာတဲ့ကွန်ရက်အဖွဲ့ကကလေးစစ်သားစုဆောင်တာလေ့ကျင့်ပေးတာတွေလုပ်နေပြီးဒီကလေးစစ်သားတွေကိုအီရန်အဆောင်တပ်ဖွဲ့ရဲ့လမ်းညွှန်မှုအောက်မှာတိုက်ခိုက်မှုတွေလုပ်စေတာဖြစ်ကြောင်းလည်းပြောပါတယ်